Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ5ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူကဲဆက်သွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်ကိုရနိုင်တဲ့အတူသတင်းတွေကိုကြီးညာမှာပါ။အီရန်ပေါ်တန်းခတ်ပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကဒီကနေ့တနင်္လာနေ့မှာပြန်ပြီးတော့ချမှတ်လိုက်ပါတယ်။ရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးဖောက်မှုနဲ့ Riders သတင်းသမားတွေအပေါ်ခရိုင်တရားရုံးကချမှတ်လိုက်တဲ့အမိန့်ကိုဒီကနေ့အယူခံဝင်တဲ့သတင်းမှာကြားမှာကတော့
ရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ဝင်ပါတယ်။ဒီနေ့ဘလို့ရှိတဲ့တော့လောကအမှုလက်ခံနာတာပေါ့နော်။ဘုလကံပြီးရင်နှစ်ဖက်ဆော်လကြကိစ္စတွေပါနေမလာခင်မှာသူတို့ဟိုဘက်ဥပဒေတော့အမှုပဲခေါ်တာ
တွေ Riders သတင်းသမားတွေရဲ့အကျိုးဆောင်ရှင်တွေဦးတန်းစောအောင်ပြောတော့တာပါအပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်ကြားဖြတ်ရွက်ကပွဲရလတ်တွေအရတိုင်းရင်းသားပါတီတွေအင်အားကောင်းလာနေတဲ့ဆိုတဲ့သုံးသပ်မှုတွေနဲ့ဒီလလယ်မှာနေရပြန်လာကြမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတဲ့အများစုတို့ကသူတို့ရဲ့လုံခြုံရေးပေါ်စိုးရိမ်နေလို့ပြန်လို့စိတ်မရှိသေးဘူးလို့ပြောဆိုလိုက်တဲ့သတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝါမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပတ်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုနဲ့ဗန္ဓာရေးကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တနင်္လာနေ့မှာဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစိတပံအရအီရန်တို့ရရှိထားတဲ့သက်တာခွင့်တွေကိုပြန်ပြီးတော့ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရာအခုလိုလှုံ့ဆော်တာပါ။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဗန္ဓာရေးဝန်ကြီးစတီဗင်မနျူချင်တို့ကမနေ့ပိုင်းသတင်းစာရှင်းလင်းပွဲမှာအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုထုတ်ပြန်မှာပါ။အီရန်နိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ရေနံဝယ်ယူမှုကိုပြန်ပြီးတော့ပိတ်ပင်တာလည်းပါပါတယ်။နိုင်ငံ၈ခုကတော့အီရန်ထံကရေနံတင်သွင်းမှုကိုရပ်ဆိုင်းဖို့အချိန်ပေးတဲ့အနေနဲ့ရေတိုကင်းလွတ်ခွင့်ပေးမယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုထားပါတယ်။ဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုထဲမှာတော့အီရန်ရဲ့ဗဟိုဘဏ်ရေချောင်းကုန်စည်ပို့ဆောင်ရေးနဲ့သင်္ဘောတည်ဆောက်ရေးတို့ကိုလည်းပိတ်မှတ်ထားမှာပါ။အီရန်သမ္မတဟာဆန်ရိုဟာနီကတော့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဖောက်ထွက်ပြီးရေနံဆက်ရောက်မယ်လို့ဒီကနေ့တနင်္လာနေ့ရုပ်သံမင်းကွန်းမှာပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပြီးခဲ့တဲ့တောက်ကြနေ့ကထုတ်တဲ့ကြေညာချက်ထဲမှာအီရန်ရဲ့ဖြက်လို့ဖြက်စီလုပ်ရက်တွေလို့သုံးနှုန်းပြီးဒါရီကိုရက်မလားဒါမှမဟုတ်လေစီးပွားရေးပြက်ကပ်ဖက်ကိုဆက်ပြီးတော့ဥတီမလားဆိုရမှာအီရန်ခေါင်းဆောင်တွေဘက်ကတခုခုကိုရွေးချယ်စေရေးဖိအားပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ6ရက်အင်္ဂါနေ့မှာကျင်းပမယ့်တက်တန်းဝက်ရွေးကောက်ပွဲတွေမှာသူတို့ပါတီကိုထောက်ခံသူတွေမဲသွားပေးကြဖို့တိုက်တွန်းတဲ့မဲဆွယ်စည်းရုံးတွေကိုလက်ရှိ Republican သမ္မတ Donald Trump နဲ့ Democratic သမ္မတ Hon Barack Obama တို့အပြိုင်လုပ်ခဲ့ကြပါတယ်။သမ္မတ Trump ကလွတ်တော်နေတဲ့စလုံးမှာသူ့ရဲ့ Republican အမတ်တွေကိုအနိုင်ရစေခြင်းပြီးတော့ဒီမိုကရက်တွေကတော့ဒီလိုတပါတီတွေကလက်ဝကြီးအုပ်ချုပ်ကင်ထားမဲ့အနေအထားမျိုးဖြစ်မလာအောင်ကြိုးပမ်းနေကြပါတယ်။အခုရွေးကောက်ပွဲမှာအောက်လွှတ်တော်အမတ်နေရာ435နေရာစလုံးနဲ့ဥယျာဉ်တရာရှိတဲ့အတက်လွှတ်တော်အမတ်နေရာ၃ပုံတစ်ပုံရဲ့35နေရာကိုမဲဆန္ဒရှင်တွေရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်။လက်ရှိ Republican Party ကသမ္မတနေရာရောလွှတ်တော်နေရာစလုံးကိုပါထိန်းချုပ်ထားတာဖြစ်ပါတယ်။ဒါပေမဲ့အောက်လွှတ်တော်ကို Democratic Party ကပြန်ထိန်းချုပ်နိုင်ပြီးတော့အထက်လွှတ်တော်ကိုတော့လက်ရှိနှစ်နေရာအသာပြင်နောက်ထပ်တစ်နေရာထပ်ရပြီးတော့ Republican Party ကဆက်ထိန်းထားနိုင်မယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကခန့်မှန်းနေကြပါတယ်။သမ္မတ Trump ကဒီကနေ့တနင်္လာနေ့မှာ Ohio, Indiana, Missouri ပြည်နယ်တွေမှာမဲဆက်စည်းရုံးရေးတွေလုပ်သွားမှာဖြစ်ပါတယ်။အင်္ဂါနေ့မှာကျင်းပမဲ့ဒီရွေးကောက်ပွဲကဘဝတသက်တာမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်နိုင်တယ်လို့သမ္မတ Hon Obama ကတော့ Chicago မဲဆက်စည်းရုံးရေးမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ကိုဥတီလာနေကြတဲ့ရွှေပြောင်းအခြေချသူလူအုပ်ကြီးကဒီကနေ့တနင်္လာနေ့မှာတော့ကော်ဒိုဘားကနေမက္ကဆီကိုစီးတီးကိုရောက်အောင်ဆက်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်မက္ကဆီကိုနိုင်ငံရဲ့မြို့တော်နဲ့ကီလိုမီတာ280ကျော်ဝေးတဲ့ကော်ဒိုဘားမြို့ကနေကားကြုံစီးလမ်းလျှောက်ပြီးသွားဖို့ဆုံးဖြတ်ခဲ့ကြတာပါဘာရာခရုစ်မြို့ကနေကီလိုမီတာ200ဝေးတဲ့ကော်ဒိုဘားမြို့ကိုရွှေပြောင်းအခြေချသူလူအုပ်ကြီးရောက်ရှိခဲ့ပြီးနောက်မနေ့တနင်္ဂနွေနေ့မှာခီးကြီးဆက်ဖို့ဆုံးဖြတ်ကြတာပါရွှေပြောင်းအခြေချသူ4000နီးပါးကတော့ဘာရာခရုစ်မှာဆက်ပြီးရှိနေပါတယ် ဒီကနေအနည်းဆုံးအမေရိကန်နေဆက်ကိုရောက်ဖို့ကကီလိုမီတာရာနဲ့ခြေပြီးတော့လူနေတာပါတစ်ချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကရောသမ္မတဟောင်းဘရက်ကိုဘားမာတို့ကပါအမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေလမ်းလျှောက်လာကြတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးကိုပြောဆိုခဲ့ပါတယ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုနေရာအတွက်ရှင်ပြိုင်တဲ့ Republican ကိုယ်စားလှယ် Brian Kemp အတွက်သမ္မတ Trump ကမကွန်းမြို့မှာလူထုစီအုပ်ရေးလုပ်ပါတယ်။မက္ဆီကိုနိုင်ငံနယ်စပ်ကိုဖျက်ပြီးအမေရိကန်တွေကိုဝင်လာဖို့မျှော်လင့်နေကြတဲ့ရွှေ့ပြောင်းနေအတွက်သတင်းစကားအဖြစ်ပြောဆိုရမှာနီးစနစ်တကျမဟုတ်ဘဲအမေရိကန်ကိုလာလို့မရတာကြောင့်အခုပဲလှည့်ပြန်ကြပါလို့သမ္မတ Trump ကပြောဆိုခဲ့ပါတယ်။သမ္မတဟောင်းဘရက် Obama ကတော့ Indiana ပြည်နယ် Gary မြို့ကဒီမိုကရက်အထက်လွှတ်တော်အမတ် Joe Donnelly အတွက်စီယုံပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေကိုကျူးကျော်ချင်းချောက်မှုအဖြစ်ယူဆတဲ့သမ္မတ Trump ကိုဝေဖန်ပါတယ်။ဒါအပြင်စစ်တပ်တွင်းကအမျိုးသားတွေအမျိုးသမီးတွေကိုနိုင်ငံရေးထွင်လုံးနေမှာတုံးနေတယ်လို့သမ္မတဟောင်းကသုံးနှုန်းပြောဆိုလိုက်ပြီးတပ်ဖွဲ့ဝင်တွေဟာဒီထက်ပိုပြီးထိုက်တန်သူတွေဖြစ်တယ်လို့ပြောဆိုသွားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာဘာသာရေးကိုစော်ကားမှုနဲ့တည်တံ့ချမှတ်ခံထားတဲ့ခရစ်ယာန်အမျိုးသမီးကိုတရားသေးလွတ်ပေးလိုက်ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်တရားသူကြီးတွေနဲ့စစ်တပ်တို့ကိုအမုန်းပွားလောက်အောင်လှုံ့ဆော်ရေးသားခဲ့တဲ့ပါကစ္စတန်ဘာသာရေးခေါင်းဆောင်ဦးရဲ့ Twitter စာမျက်နှာကို Twitter ကပိတ်ပစ်လိုက်ပါတယ်။ပါကစ္စတန်အစိုးရကဘာသာရေးခေါင်းဆောင်ခဒင်ဟူစိန် Rizvi ရဲ့ Twitter အကောင့်ကိုပိတ်ပစ်ဖို့အတွက် Twitter လူမှုကွန်ရက်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီအကောင့်ကအမုန်းတရားနဲ့ကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်နေတာကြောင့်ဒီအကောင့်ကိုပိတ်ပစ်ဖို့ Twitter ကိုတောင်းဆိုခဲ့တယ်လို့ပါကစ္စတန်အစိုးရပြောခွင့်ရသူ2ဦးက Reuters သတင်း Agency ကိုပြောပါတယ်။ Islamic စစ်သွေးကြောအုပ်စုဖြစ်တဲ့ Rizvi ရဲ့ TLV ပါတီကအခုလို Twitter အကောင့်ပိတ်လိုက်တဲ့အပေါ်မှာပြစ်တင်ရှုတ်ချလိုက်ပြီးတမန်တော်နဲ့ Islam ဘာသာကိုကာကွယ်ဖို့ကိစ္စကိုဆန့်ကျင်တဲ့သူတွေကဒါကိုပူးပေါင်းကြံစည်ကြတာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒုတိယ Twitter အကောင့်တစ်ခုကနေတနင်္ဂနွေနေ့ကတင်ခဲ့ပေမဲ့တိတ်မကြခင်မှာပဲဖျက်ချခံခဲ့ရပါတယ်။TLB ပါတီကပါကစ္စတန်နိုင်ငံရဲ့မျိုးကြီးတွေမှာတုံ့ရကြအဓိကလမ်းမကြီးတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကခရီးရန်အမျိုးသမီးအာရှဘီဘီကိုတရားစီလွတ်ပေးလိုက်တဲ့တရားရုံးချုပ်တရားသူကြီးတွေကိုလည်းတပ်ပစ်ဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မှာစင်ကာပူနိုင်ငံအနေနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ပါပံ့ပိုးဆောင်ရွက်နိုင်တဲ့နည်းလမ်းတွေကိုဒီကနေ့စင်ကာပူနိုင်ငံကြီးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နေပြည်တော်မှာဆွေးနွေးကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခိုက်နဲ့အညီဆန္ဒအလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုစင်ကာပူနိုင်ငံကြီးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဒီကနေ့သဘောတူကြတယ်လို့စင်ကာပူနိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ဒီကနေ့နေပြည်တော်ကဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကရခိုင်ပြည်နယ်တွင်အခြေအနေတွေကိုရှင်းပြခဲ့တာတည်းမှာလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ရခိုင်အရေးစုံစမ်းရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုလည်းရှင်းပြခဲ့ပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်အပေါ်အာဆီယံဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုလည်းနှစ်ဖက်တို့ဆွေးနွေးပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်တွင်အချမ်းဖတ်မှုတွေကနေထွက်ပြေးကြတဲ့သိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတာဖြစ်ပါတယ်။ဒီထဲကလူပေါင်း2000ကျော်တို့ပထမအထုပ်အနေနဲ့အခုနိုဝင်ဘာလ15ရက်နေ့မှာဌာနပြန်ရေးလုပ်ငန်းစဉ်ကိုစကြမှာဖြစ်ပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်ခံမယ်လို့ကတိပြုထားပါတယ်ရှင်။
တရုတ်နိုင်ငံရဲ့စီးပွားရေးကျင့်စဉ်တွေနဲ့ပတ်သက်ပြီးတော့တခြားနိုင်ငံတွေကဝေဖန်နေချိန်မှာပဲတရုတ်နိုင်ငံရဲ့ကုန်စည်ပြပွဲကြီးကိုသမ္မတရှီကျင်းပင်ကဒီကနေ့မှာဖွင့်လှစ်လိုက်ပြီးတော့တရုတ်နိုင်ငံရဲ့ဈေးကွက်ချစ်ထွန်နိုင်မှုအတွက်ခြိမ်းလှမ်းတွေကိုလှုံ့ဆော်သွားမယ်လို့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ကုန်သွယ်ကုန်တွေလျှော့ချပြီးညနာဘောင်ကချိုးဖောက်တာတွေပို့ပြီးတော့အေးအေးယူရာတွေနဲ့သွင်းကုန်တွေအပေါ်မှာပြည်တွင်းသုံးစွဲမှုအားကောင်းလာအောင်လှုံ့ဆော်သွားမယ်လို့သမ္မတရှီကပြောပါတယ်။တရုတ်နိုင်ငံကသူတို့ပြည်တွင်းမှာစားသုံးသူဈေးကွက်ကိုချစ်ထွန်နိုင်ဖို့ကြိုးစားနေချိန်မှာပဲကမ္ဘာကြီးနဲ့နင်းနွေထွေထွေဆက်ဆံသွားဖို့ကိုလည်းသမ္မတရှီကျင်းပင်ကဂျန်ဘူးကကုန်စည်ပြပွဲမှာပြောခဲ့ပါတယ်။သ သမရှိဟာအမေရိကန်သမ္မတထရမ့်ရဲ့နာမည်ကိုထည့်မပြောသွားပေမဲ့လည်းတကူတော့အထူးကြံဝါဒကိုဝေဖန်ပြီးတော့နိုင်ငံစုံပါဝင်တဲ့ခုံစော်ရေးကိုကာကွယ်ဖို့လိုတယ်လို့ပြောပြီးသမ္မတထရမ့်ရဲ့အမေရိကန်ဒီသာပထမဆိုတဲ့စီးပွားရေးမူဝါဒကိုတွယ်ဝိုက်ပြီးတော့ဝေဖန်သွားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာခုံစော်ရေးစစ်ပွဲဖြစ်ပွားနေပြီးတော့သမ္မတထရမ့်ကတော့နိုင်ငံသားခုံစော်ရေးကွာဟမှုကိုမကြည်မနက်ပြောကြားခဲ့တာပါ။တရုတ်နိုင်ငံဟာအမေရိကန်ရဲ့ညာနာမူဝါဒကိုခိုးယူတာအမေရိကန်ကုမ္ပဏီတွေတရုတ်ဈေးကွက်ကိုအလွယ်တကူဝင်လို့မရအောင်မူဝါဒတွေချမှတ်နေတယ်လို့ဆွဆဲပါတယ်။သမ္မတထရမ့်ကအမေရိကန်ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာကုန်သွယ်ခွင့်တွေတိုးမြင့်ကောက်ခံသွားမယ်လို့ကြေညာခဲ့ပြီးတရုတ်ဘက်ကလည်းဒေါ်လာတန်130ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေကိုကုန်သွယ်ခွင့်တွေတိုးမြင့်ပြီးတော့တုံ့ပြန်ခဲ့ပါတယ်။တရုတ်သမ္မတရှိနဲ့အမေရိကန်သမ္မတထရမ့်တို့ဟာအခုလနောက်ပိုင်းမှာတော့တွေ့ဆုံသွားဖို့ရှိနေပါတယ်ခင်ဗျာ။
နျူကလ িয়ার ကင်းစင်ရေးဆိုင်ရာမြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေဒီသတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုနယူးယောက်မှာပြန်ဆမှာဖြစ်ပြီးမြောက်ကိုရီးယားဒုတိယအကြီးအကဲကင်ယောင်ချိုနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းတို့စင်ကာပူမှာဇွန်လကတွေ့ဆုံဆွေးနွေးပြီးခဲ့တဲ့ကဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတိုးတက်မှုတွေနှေးကွေးနေတာလအတော်ကြာပါပြီ။ဒါပေမဲ့အခုလုံးမဲ့ဆွေးနွေးပွဲတွေမှာမြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဘယ်ချိန်ဘလို့အဆုံးသတ်မယ်ဆိုတဲ့အသေးစိတ်တွေပါလာမှာမို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဝင်ချင်းပွန်ပီယိုကပြောပါတယ်
။ကင်မရွန်နိုင်ငံအနောက်မြောက်ပိုင်းဒေသတွင်းကအကြောင်းတစ်ခုကနေအကြောင်းသား88ယောက်နဲ့အကြောင်းအုပ်ကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ကင်မရွန်နိုင်ငံတွင်းကမတိမငြိမ်ဖြစ်နေတဲ့အင်္ဂလိပ်စကားပြောဒေသရဲ့မြို့တော်ဘမန်ဒါကကွာရွာမှာပြန်ပြီးဆွဲခံခဲ့ရတယ်ဆိုတာကိုအုတ်ချွေမှုဒေဗန်ချော်ဖိုကအတည်ပြုပါတယ်။ဘသူတွေကဘာကြောင့်ပြန်ပြီးဆွဲသွားလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။သရီလင်္ကာနိုင်ငံရဲ့ပါလီမန်ဥက္ကဋ္ဌကသူ့အနေနဲ့အရင်သမ္မတဟောင်းမဟင်ဒါရာဂျာပါဆာကိုဝန်ကြီးချုပ်တဲ့အဖြစ်နဲ့လက်မခံနိုင်ဘူးလို့ပြောဆိုလိုက်ပါတယ်။ရာဂျာပါဆာအနေနဲ့သူ့ကိုပါလီမန်မှာလူများစုကထောက်ခံကြောင်းကိုပြသဖို့လိုတယ်လို့ပါလီမန်ဥက္ကဋ္ဌကာရူဂျာရာဆူရီယာကပြောဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့ညထိတ်တန့်ရောက်တဲ့တွေကိုမှတင်ငီထိုင်တဲ့ကိုရနိုင်တို့ကပြောပြသွားတာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရော Facebook ဆာမျက်နှာ VOA Burmese News မှာပါထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ Riders သတင်းသမားတွေအပေါ်ခရိုင်တရားရုံးကချမှတ်လိုက်တဲ့အမိန့်ကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်မှအကျိုးဆောင်ရှင်တွေကဒီကနေ့အယူခံဝင်ပါတယ်ဒီအကြောင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
် Rider သတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ကိုလာကြရုံးနေစစ်ဆေးပြီးနောက်မြောက်ပိုင်းခရိုင်တရားရုံးက2008နှစ်ချမှတ်လိုက်တဲ့ပေါ်ရန်ကုန်တိုင်းတရားရုံးမှဆက်လက်အယူခံဝင်တာဖြစ်ပါတယ်အယူခံဝင်တာနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေအကျိုးဆောင်ရှင်းနေဦးသန်းဆောင်အောင်ကခုလိုရှင်းပြပါတယ
်ဒီနေ့မနေ့တင်လိုက်တယ်ဒီနေ့မနေ့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကိုတင်ပါတယ်ခြေနေဘလို့ရှိတဲ့တော့လောကအမှုလက်ခံနာတာပေါ့နော်အမှုလက်ခံပြီးရင်နှစ်ဖက်ရှောင်းလက်ချက်ကိစ္စတွေပါပြီးမလာခင်မှာသူတို့ဟိုဘက်ဥပဒေဘက်ကအမှုပဲခေါ်တာတွေအကြောင်းကြားတာတွေအကြောင်းကြားပြီးအမှုတွေခေါ်တယ်အမှုတွေခေါ်ပြီးနှစ်ဖက်ရှောင်းလက်ချက်ကြားနာတယ်ကြားနာပြီးအမိန့်ချမှာဟောဒါနောက်တစ်လနှစ်လလောက်တော့ကြာအောင်နိုင်တယ်
ရိုက်တာတင်းမားရဲ့ဖုန်းထဲမှာပုံရဲမင်းကြီးခီးစဉ်ရဲ့လုံုံရင်းအစီမဲ့စာရွက်တွေအပါအဝင်လှုပ်ဝှက်အဆင့်တက်မှတ်တဲ့စာရွက်စာရင်းတွေကိုပါဖော်ထုတ်စစ်ဆေးတွေ့ရှိတာကြောင့်မြောက်ပိုင်းခရိုင်တရားရုံးကခရိုင်တရားသူကြီးကအမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်ရိုက်တာတင်းမားနှုတ်ဦးကိုအခုလိုဖမ်းဆီးထောင်ချတာကိုမြန်မာသတင်းအဖွဲ့တွေရောနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေအစိုးရတွေကပါဝေဖန်နေကြပါတယ်သူတို့နှုတ်စလုံးဟာသတင်းလုံငန်းကိုဒါလုတ်ကင်ခဲ့တာဖြစ်လို့ဘာမှအပြစ်မရှိဘူးလို့သတင်းမီဒီယာအဖွဲ့တွေကယူဆပါတယ်အခုယူကန်ဝင်တဲ့ကိစ္စဟာလည်းအပြစ်မရှိကြောင်းပြန်လည်ထုတ်ချတဲ့သဘောဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကကောင်စီဝင်ကွန်မြင့်ကျော်ကယူဆပါတယ
်။ယူကန်တင်နေဆိုတော့ကျွန်တော်တို့မြန်မာရောကိုယ့်ဘက်ကအပြစ်မရှိကြောင်းကိုဟိုထုတ်ချတာရှောင်နေတာပဲပေါ့နော်။ဟိုဒီဟာကအတနာခံတာမျိုးဆိုတာမျိုးအတိတ်ပဲမျိုးမပေါ့ဘူးလေ။အတနာခံတယ်ဆိုတာအပြစ်ရှိပါတယ်သို့တော့ဖွင့်လို့ပါတဲ့ဟာမျိုးရေပြာအပြင်အဲ့လိုမျိုးယူဆလို့ရတယ်။ဒါပေမဲ့ယူကန်ဆိုတဲ့ဟာကဟိုအပြစ်မရှိကြောင်းကိုသူချေချောင်းလဲတဲ့သဘောမျိုးပေါ့နော်ဥပဒေကြောင်းအရာရောပြန်မှာပါမှသူတို့ဟိုဟိုဒီနိုင်ငံတော်ရဲ့ကြွေးဝက်ချက်ကိုဟိုချိုးပေါက်ပြီးတော့ဟောလာဘာမှလှုပ်ဆောင်တာမဟုတ်ဘူးတရင်သမတရင်လှုပ်ကိုလှုပ်ဆောင်တာပဲဆိုတဲ့သဘောမျိုးနည်းဆိုတော့ကျွန်တော်မြင်မှာတော့ဒါကတော့ကျွန်တော်တို့ကတော့ထောက်ခံတာပေါ့နော်အယူခံဝင်တဲ့ဟာကို
ကိုယ်အလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းနေကြီးရွာမှာရာသီဆယ်ဦးကိုလုံညုံတပ်ဖွဲ့ဝင်တွေက တပ်ပြက်ခဲ့တာတွေကိုရိုက်တာသတင်းဌာနအတွက်ဖော်ထုတ်ရေးသားနေစီမှာဖန်ခံခဲ့ရတာဖြစ်ပါတယ်။အဲဒီတပ်ပြက်မှုနဲ့ပတ်သက်ပြီးတမတော်ကတိတက်စုံစမ်းစစ်ဆေးခဲ့ပြီးနောက်ပိုင်းမှာတပ်ပြက်မှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုလည်းပြစ်ဒဏ်ချမှတ်ခဲ့ပါသေးတယ်။သတင်းတော်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ရပ်သားစိုးရွားလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေပေါ်မေးခွန်းထုတ်တာတွေလည်းရှိနေပြီးသတင်းသမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကလည်းရှုံချကြပါတယ်။ဒါ့အပြင်အရင်သမ္မတဟောင်းဦးသိန်းစိန်စိုးရွားလက်ထက်ကထက်အခုမျိုးသားဒီမိုကရေစီဖွဲ့ချုပ်ရပ်သားစိုးရွားလက်ထက်မှာသတင်းသမားတွေဖမ်းဆီးထောင်ချခံရတာပိုမိုများပြားလာတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုထောင်ခအမေမြန်တင်ပြတော်တာပါ FIO အမြန်မာပိုင်းကနေတင်းလာနေညဖက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကြားပြရွေးကောက်ပွဲရလအရာ2020ရွေးကောက်ပွဲကြီးအပေါ်ဆက်ရောက်နိုင်ခြေရီကိုတင်ပြလိုပါတယ်2015ခုနှစ်နောက်ပိုင်းလုပ်တဲ့ကြားပြရွေးကောက်ပွဲရဲ့ပြည်နယ်မဲဆန္ဒနယ်တွေမှာတိုင်ရင်တာပါတီတွေပို့ပြီးတော့အကောင်လာတဲ့သဘောရှိနေပါတယ်ဒါကြောင့်လဲလာမယ့်2020ရွေးကောက်ပွဲကြီးမှာပြည်နယ်မဲဆန္ဒနယ်တွေမှာအနိုင်ရဖို့တိုင်ရင်တာပါတီတွေပြင်ဆင်လာကြသလိုနိုင်ငံရေးပါတီကြီးတွေဖက်ကလည်းအစိုးရဖွဲ့နိုင်ဖို့ဆိုရင်တိုင်ရင်တာပါတီတွေနဲ့ညှိနှိုင်းဆောင်ရွက်ရမယ့်အနေအထားမျိုးဖြစ်လာနိုင်တယ်လို့သုံးသပ်ကြပါတယ်မြန်မာနိုင်ငံရေးမှာလူမျိုးစုတိုင်ရင်တာပါတီတွေရဲ့အခန့်ကဏ္ဍပို့ပြီးတော့နေရာရလာတာနဲ့ပတ်သက်လို့ VOA သတင်းထောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
အနာရ NLD ပါတီအနေနဲ့2015နောက်ပိုင်းဂျာဗဲရွေးကောက်ပွဲနှစ်ခုလုံးမှာပြည်내မဲဆန္ဒနယ်တွေမှာရလဒ်မကောင်းတာကြောင့်ရော NLD နဲ့တိုင်းနာပါတီရဲ့ဆက်ဆံရေးပြည်မရှိရည်ကြောင့်မှာလာမယ့်2020ရွေးကောက်ပွဲကြီးမှာပြည်내မဲဆန္ဒနယ်တွေမှာ NLD ပါတီအခက်ကြုံနိုင်တယ်လို့နိုင်ငံရေးလေးလာသူတွေကယူဆထားကြတာပါတချိန်တည်းမှာပဲပြည်내တွင်းမှာရှိတဲ့လူမျိုးစုပါတီရဲ့ကြားတပါတီတွေဖြစ်ဖို့ညှိနှိုင်းမှုတွေပေါင်းစည်းမှုတွေလှုပ်လာကြတာဟာလဲတိုင်းရင်းသားပါတီတွေအကောင်းချက်ဖြစ်လာပါတယ်ပြည်내လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့ပါဝင်မှုအချိုးအစားများလာမှဖက်ဒရယ်စနစ်ကိုသွားနိုင်လိမ့်မယ်လို့တိုင်းရင်းသားပါတီတွေကယုံကြည်ထားကြပါတယ်။ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလွတ်ကင်းမှဗဟုချုပ်ကိုင်မှုအားနည်းပြီးဥပဒေပြုရေးနဲ့အုပ်ချုပ်ရေးပိုင်းမှာတိုင်းရင်းသားတွေရဲ့ပြောရေးဆိုခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့ကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်
။တိုင်းရင်းသားတွေပေါင်းနေဆိုတာကအဓိကကကျွန်တော်တို့ရဲ့နိုင်ငံရေးစနစ်ပေါ်မှာဟိုအခြေခံပြီးပေါင်းရတာပါတီရဲ့ policy နဲ့ပဲဘိုးကထိချုပ်ပြီးလုပ်တယ်အဲ့ဒါကဝင်လင်ပြန် centralization ပဲ centralization ကအားပြုနေတဲ့နိုင်ငံရေးစနစ်ကိုကျွန်တော်တို့က decentralization ကိုအားပြုတဲ့နိုင်ငံရေးစနစ်ကိုတွားဖို့လိုရဲအဲ့လိုလိုဖို့ဆိုရင်ခုနကကျွန်တော်ပြောသလိုပဲတိုင်းရင်းသားတွေရဲ့ပါတီပေါ့ဘိုးဟိုပြည်ပပါတီရဲ့ထိချုပ်မှုလွတ်ကင်းတဲ့ပါတီတွေရဲ့အောင်နိုင်မှုကအရေးကြီးတယ်ဘာလဲဆိုတော့ရှင်းရှင်းလင်းလင်းညင်သွားတာက NLD ဒီပြည်နယ်မှာ2015ကနိုင်နေဆိုတော့တိုင်းရင်းသားမဲနဲ့ NLD အမဂန်နဲ့ပေါင်းမှနိုင်တာပါ USCB ကို။ဘာကြောင့်လဲဆိုတော့ USCB ကငိုခဲ့ရအမဂန်မဲပြိဿရှိပြီလား။သူကလည်းသူအဲ့ဒီမဲပေးနိုင်တဲ့အရေးအတွက်ကမပြောင်းဘူးသူက fix ပဲ။ဒီဘက်မှာကကျတော့စုပေါင်းအင်အားနဲ့တိဆောက်ထားတာအဲ့ဒါနဲ့အပြတ်သက် landslide နိုင်တာ။အဲ့ဒါကိုအခုကျွန်တော်တို့တိုင်းရင်းသားပါတီတွေရဲ့အယူအဆပြောင်းသွားပြီး federalism အတွက် pre-federalism စနစ်ကိုသွားဖို့ဆိုတော့ sharing လုပ်ဖို့လိုတယ်ဆိုပြီးခွဲထွက်ပြီးတော့မှအော်ကိုအခြေအနေပြိုင်တယ်လို့ဖြစ်တဲ့အချိန်မှာ NLD ကမနိုင်တော့ဘူး။ဒါရှင်းရှင်းလေးရဲ့။အဲ့တော့ NLD မြင်ရမှာဗာမြင်ရမလဲဆိုတော့တိုင်းရင်းသားနဲ့ alliance မလုပ်ဘဲနဲ့ USCB ကိုမနိုင်ဘူးဆိုတဲ့အဖြေထွက်သွားတယ်။ဒါကျွန်တော်အမြင်။အဲ့တော့ NLD ရှောက်လန်းရမှာတိုင်းရင်းသားတွေနဲ့ conciliation မလုပ်မချင်းဘယ်တော့မှဒီအာဏာရှင်စနစ်ကိုမပြုတ်ဖြစ်နိုင်ဘူး။အလီမထားမဲ့ဆက်သွားမယ်ဆိုရင်တော့ပွင့်လင်းပြောရင်တော့2020မှာ USCB ပြန်အကောင်းလာလိမ့်မယ်။National Conciliation ရဲ့ policy ကိုပြန်သုံးသပ်ပါလို့ကျွန်တော်ကြေညာပေးချင်တယ် NLD
2015ပါတီစုံရွေးကောက်ပွဲကြီးမှာ NLD ကတိုင်းရင်းသားလူမျိုးစုတွေများတဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပေမဲ့အခု2018ဂျာဗဲရွေးကောက်ပွဲမှာပြည်နယ်မဲဆန္ဒနယ်တွေမှာအရင်နေခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမဲ့လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့သဘောထားညီညွတ်မှုကိုလည်းအလေးထားဆောင်ရွက်နေရလို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမြူးညွန့်ကအခုလိုပြောပါတယ်။
ဒီဒီမိုကရေစီပါရပြည်အောင်စုကိုကျွန်တော်တို့ဖြစ်အောင်သွားနေတာပါအဲ့တော့ကျွန်တော်တို့2008ပြည်ထောင်ချုပ်ပုံစီကဥပဒေအရကျွန်တော်တို့လက်တွေ့အရဆိုရင်ကျွန်တော်တို့ရဲ့အဓိကပြိုင်ဘက်ပါတီကြီးကလွတ်တော်သမီးရနိုင်ရင်ကျွန်တော်က300နိုင်ရမယ်ကျွန်တော်တို့လိုအပ်ချက်ရှိနေတယ်အဲ့ဒီခါမှာကျွန်တော်တို့ကနေရာတိုင်းလိုလိုမှာဝင်ပြိုင်နေရတာဖြစ်ပါတယ်အဲ့တော့တိုင်းရင်းသားပါတီတွေအနေနဲ့ပူးပေါင်းလာမယ်ကျွန်တော်တို့မြူသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှေ့လမ်းစဉ်မှာသဘောထားချင်းညွတ်သွားပြီဆိုရင်တော့ကျွန်တော်တို့ဓာရီကနော်နောက်မဟာမိတ်သဘောမျိုးဖြစ်လာနိုင်တဲ့နေသားတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့က နိုင်ရရေးဆိုတဲ့ရည်ရွယ်ချက်တစ်ခုတည်းနဲ့တော့မေဆန္ဒနေကြီးများအပြည့်လုံချင်းမှုညီနိုင်တာတော့ကျွန်တော်လုပ်မှာမပေါ့ဘူးအရေးကြီးဆုံးကရှေ့လာမယ်နော်နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေကိုအသေးစားညီနိုင်သဘောတူညီမာဒီယာဒီယာဖြစ်လာနိုင်တာဖြစ်ပါတယ
်အခုလက်ရှိအားဖြင့်ပြည်နယ်မေဆန္ဒနေတွေကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်မှာရောရှမ်းပြည်နယ်မှာပါပြည်နယ်လူမျိုးစုအခြေပြုတိုင်းဒေသပါတီတွေကအားကောင်းနေပါတယ်မွန်ပြည်နယ်မှာမွန်ပါတီ၃ခုပေါင်းစည်းထားပြီးတပါတီတဲ့အဖြစ်ရွေးကောက်ပွဲကော်မရှင်ကိုအခုနိုဝင်ဘာလထဲမှာမှတ်ပုံတင်ဖို့ရှိနေပါတယ်။ကချင်မှာဆိုလဲ KSP နာမည်နဲ့ကချင်ပါတီ၄ခုပူးပေါင်းလိုက်ပါတယ်။ချင်းပါတီ၃ခုကလည်းချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာမည်နဲ့ပူးပေါင်းထားသလိုရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီနဲ့ရခိုင်မျိုးချစ်ပါတီ APP ကလည်းမကြသေးခင်ကပူးပေါင်းထားပါတယ်ခင်ဗျာ
။ကိုစောထက်တင်ပြတော်တာပါရှင်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းဖက်တင်ပြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲတင်ဆောင်သွားသူတွေမြန်မာနိုင်ငံဘက်ကိုလာမယ်နိုဝင်ဘာလလယ်မှာပြန်သွားဖို့စကန်တွင်ပြင်ဆင်နေကြပြီဖြစ်ပေမဲ့အများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်။ပြန်လာမယ့်သူတွေအတွက်လုံခြုံတဲ့နေရာမှာနေရာချတာပေးဖို့ရခိုင်လွှတ်တော်ကပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုထားသလိုရခိုင်ပြည်내တွင်လူမှုအတိုင်းအဝန်တစ်ခုအကြားရှေးရှေးသဟဇာတာရှိရှိနဲ့အတူရှင်တွဲနေနိုင်ဖို့အချိန်ယူပြီးတော့ယုံကြည်မှုတည်ဆောက်ရအောင်မှာဖြစ်တယ်လို့လည်းရခိုင်ပြည်내လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကပြန်လာမယ့်ဒုက္ခသည်တွေအတွက်တည်းမဟုတ်ပဲပြည်내ထဲမှာပဲတင်းရှောင်နေရဆဲမွတ်စလင်ဒုက္ခသည်တွေအတွက်တောင်ခိုင်မာတဲ့လုံခြုံရေးအမှခံချက်မရှိသေးဘူးလို့ရခိုင်မောင်တော်ဒေသခံကပြောပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
ပြည်ခဲ့တဲ့နှစ်2019ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းလုံခြုံရေးခင်းစခန်းတွေကို ARSA အစိုးရအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွေးချိုးဖောက်မှုတွေကြောင့်ဆိုးရိမ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ကိုပြန်ပို့နိုင်ရေးကုလသမဂ္ဂအပါအဝင်နှစ်နိုင်ငံကြားသဘောတူညီခဲ့ကြပြီးတဲ့နောက်မှာတော့အုပ်စုလိုက်ပထမဦးဆုံးအတူအနေနဲ့လာမယ့်နိုဝင်ဘာလလယ်မှာပြန်ပို့ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားတာဝန်ရှိသူတွေဘက်ကထုတ်ပြန်ကြေညာခဲ့ပါတယ်။ပြန်လာကြမဲ့သူတွေအတွက်ပြန်လည်လက်ခံနေရချထားရေးအစီအစဉ်တွေအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုထားပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်တော့မြန်မာနိုင်ငံဘက်မှာလုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်းငံ့ပေးဖို့ HRW လူခွေအဖွဲ့ကြီးကလည်းတောင်းဆိုထားပါတယ်။အခုဆိုရင်တော့ဒုက္ခသည်စခန်းတွေထဲမှာပထမဆုံးအတုပ်ပြန်ပို့မဲ့စည်းရဲတဲ့ပါသူတွေနေရပြန်ဖို့ပြင်ဆင်ခိုင်းနေတယ်လို့ဒီရက်ကိုပြန်ကြရမယ့်ဒုက္ခသည်တွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးဘူးဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးမောင်မောင်ကပြောပါတယ
်။ဒါတော့လောလောဆယ်ဒီတကယ်ငယ်ရှိတဲ့တကယ်ငယ်ရလူရရသူတို့တကယ်တာဝန်ခံဆရာတန်းရတာလို့သူတို့ကလောလောဆယ်ဒုမြန်မာနိုင်ငံမှာပြန်သွားမယ်ဆိုလို့ဆိုရင်ဦးစီဖရန်ဒုက္ခသည်စခန်းကနေသူတို့မထောင်လို့ဖူပန်ဖူမလို့ကြည့်ရတယ်ကျွန်တော်သူတို့တဘောနဲ့သူတို့ဆရာန်ပြည်ကြတယ်လို့မဟုတ်ပါဘူး။လူရီယာသူတို့တော့မယ်သူတို့စဉ်းစားဆိုရင်လည်းဒီမှာအမီတာဆိုဟာတာယာရှိစေကောက်စဲလိုမျိုးသူတို့ကောင်းဆောင်တာယာတာယာပြလိုက်တယ်။အဲ့ဒီကောင်းဆောင်ဆရာသူတို့တန်းတိုင်းနေပါရရှိတယ်လို့ပြောတယ်။ဒါပေမဲ့လူရီယာမကျနာဘူးလူရီယာမသွားဘူးလို့ပြောတယ်။
အခုလိုမျိုးနေရပြန်ဖို့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့စီစဉ်နေကြတဲ့အချိန်မှာပဲရခိုင်ပြည်နယ်လွတ်တော်ထဲမှာတော့ဒုက္ခသည်တွေပြန်လည်တရားချထားရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒေသခံရခိုင်ပြည်သူတွေနဲ့ပြည်ပခါထပ်မဖြစ်ရအောင်လုံခြုံရေးကိုစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့ဆွေးနွေးတင်ပြတောင်းဆိုထားတယ်လို့ရခိုင်ပြည်နယ်ဘူးတီတော်မျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပြပါဗျာ။အဲ
ကျွန်တော်တို့ကပြောထားပါတယ်။နော်အခုဝင်လာမဲ့နော်ကန်ဒီတွေကိုမုံတော်မြောက်ပိုင်းမှာအတော့ဒုံရင်းအရာပြီးဆုံးနိုင်တဲ့နေရာဒီမှာအထားပြရမယ်။ဘုံမှုတင်ဒေတာကနေကိုအပြတ်ကမှုတွေဖြစ်လာနိုင်တယ်။အဲ့ဒီအတွက်ကြောင့်ဒုံုံတဲ့နေရာဒီမှာသူတို့ကထားပြဖို့အတွက်ကိုကျွန်တော်တို့ကတော့ဒီမှာအဲဆက်တော်မှာသင်ပြဆွေးနွေးထားပြီးသားဖြစ်ပါတယ်ခင်ဗျာ။အဲ့ဒါဒီပြည်သူတွေရဲ့ဆင်နာအရာကျွန်တော်တို့ကသင်ပြတာဖြစ်တဲ့အတွက်ကြောင့်နော်အဲဒီဆောင်သူအစိုးရရောပြည်သူအစိုးရရောနော်ဒီဒီကနေပတ်သက်ပြီးတော့အဲ့တော့ဘုဘလုံးလာမယ်ဆိုရင်တော့နော်ပြည်သူနဲ့ဆိုက်ဆိုင်နေတဲ့မှုတွေဖြစ်လာနေတယ်လို့ကျွန်တော်လည်းအဲ့လိုပြောနေတယ်
မြန်မာအစိုးရဘက်ကအစီအစဉ်ဖြစ်အောင်စီစဉ်ထားပြီးတော့ပြည်လည်တရားချထားပေးဖို့ဆောင်ရွက်ထားတယ်လို့အစိုးရကပြောဆိုထားတာပါဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသထဲမှာတော့ပြန်လာကြမဲ့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအတွက်ကိုမဆိုထားနဲ့ရခိုင်ပြည်နယ်ထဲမှာပဲတိတ်ဆောင်နေရဆဲသူတို့အတွက်တောင်မှခိုင်မာတဲ့ဘဝအမှားခံချက်မရှိသေးတယ်လို့လုံခြုံရေးကလည်းစိုးရိမ်မှုတွေရှိနေဆဲပဲလို့မောင်တော်ဒေသခံမျိုးတကြီးကြေးရွာသားမိုးစလစ်တဦးဖြစ်တဲ့ဦးလာထွန်းကသူ့စိုးရိမ်ချက်ပြောပြပါဗျာ။ပြန်မလာရှင
်နဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့စီးရင်ကောက်မှုမှာသူတို့ကပါသွားတော့အဲ့ဒီလူတွေနဲ့ဒီဒီအင်းကျင်းမှာပါနေရလို့ရှိတယ်။တကယ်တော့ဒီဘက်မှာကျွန်တော်တို့ ကျွန်တော်ကဒီမှာရှိနေရဆိုတော့ဒီပြည့်အကြံတွေကလုံးဝမပြောနေဘူးကျွန်တော်ဒီကြာလာတဲ့လူတွေရဲ့လုံခြုံမှုရောပြီးတော့သူတို့ကအရာရာဆုံးရှုံးသွားတဲ့လူတွေဆိုတော့သူတို့ရဲ့ဘဝရှင်သင်ရေးအတွက်သူတို့ကဘာပေါ်အလို့ခံနေတဲ့အနေလေးမရှိဘူးပြီးတော့အဓိကကကျွန်တော်ရဲ့ဘာပေါ်နိုင်ငံသားခွင့်ပြုကိုဟိုဒီအစိုးရကနေပြီးတော့လုံးဝကိုပြင်ပြင်ထားတယ်ဆိုတော့ဒီလူကြံလာပြီးတော့လည်းဟိုအရင်ဘဝနဲ့အရင်နေတဲ့လူတွေပေါ့လူတွေကလုံးဝလူလူလာလာကြံလာရှင်တာမဟုတ်ဘူးဒါနဲ့နိုင်ငံအစိုးရရဲ့ဘာပေါ်သဘောတူညီချက်အတိုင်းကရှုတိလီယာအလူပြင်းနဲ့ဘာပေါ်မပြင်းနေတဲ့ကြံလာရမယ်အနေအထားမှာပဲရှိနေလို့ကျွန်တော်ကကြားသိရတယ်
ကျမဆိုရဘက်ကတော့ရိုဟီဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်မခံထားပေမဲ့လို့ရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟီဂျာဒုက္ခသည်8သိန်းကျော်အနက်ကနေဒုက္ခသည်2000ကိုအခုပထမဦးဆုံးအတုံအနေနဲ့ပြန်လည်လက်ခံပါလဲဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်ကိုပြန်ပို့လာမဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟီဂျာဒုက္ခသည်တွေလုံခြုံရေးဆိုရင်နေကြတဲ့အကြောင်းမှတ်စုမှမင်းမြန်တင်ပြသွားတော့ပါရှင်။အခုတော့မြန်မာနိုင်ငံမှာကပ္ပရှားပါလိမျိုးစိတ်တချို့အမျိုးတုံးမဲ့အလားအလာတွေရှိနေတဲ့အကြောင်းတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာကပ္ပပေါ်ကရှားပါလိမျိုးစိတ်တချို့ကျန်နေသေးတယ်ဆိုပေမဲ့အဲ့ဒီရှားပါလိတွေမျိုးတုံးပြက်ကွက်မဲ့အန္တရာယ်နဲ့ကြုံနေရတဲ့အကြောင်းလိတ်တွေကိုထိန်းသိမ်းကာကွယ်နေသူတွေကပြောပါတယ်။ပဝန်းကျင်ညံ့ညမ်းမှုနဲ့အတူလိတ်တွေမြို့ပွားရှင်သန်နေထိုင်နေတဲ့ဝန်းကျင်တွေပျက်စီးလာနေတာနဲ့လိတ်နဲ့လိတ်ဥတွေကိုရှာဖွေဖမ်းယူတပ်ဖြတ်တာတွေကြောင့်လိတ်မျိုးစိတ်တွေပိုးပြီးတော့ရှားပါလာနေတာပါ။ AFP သတင်းတပုတ်ကိုအခြေခံပြီးတော့မခင်ဖြူတွေကတင်ပြထားပါတယ်ရှင
်။လက်ရှိမြန်မာနိုင်ငံမှာရှိနေသေးတဲ့ပြင်သာလိတ်၊လိတ်ဆောင်ရာ၊လိတ်ခွေးစတဲ့လိတ်မျိုးတွေဟာကမ္ဘာပေါ်မှာရှားပါမျိုးစိတ်ဝင်လိတ်တွေပါ။ဒါပေမဲ့အခုနောက်ပိုင်းလေထုညဉ့်ညမ်းမှုတွေတနည်းတစ်ခြားပိုးပြီးတော့ဆိုးဝါးလာတာနဲ့လိတ်တွေမျိုးပွားရှင်သန်နိုင်တဲ့နေရာတွေပိုးပြီးတော့နည်းပါလာတာကြောင့်ရှားပါလိတ်တွေမျိုးတုံးပြောက်ွယ်မဲ့အန္တရာယ်ကြုံနေရပါတယ်။အေယော်ရီတိုင်းကသမီးလာချွန်းမှာလိတ်တွေကိုထိန်းသိမ်းကာကွယ်ရေးဦးဆောင်ကြိုးပမ်းနေတဲ့ဦးဖုံးမေကရှားပါလိတ်တွေကြုံနေရတဲ့အန္တရာယ်ကိုအခုလိုရှင်းပြပါတယ
်။ဒီအရွယ်ရောက်လာတဲ့အရွယ်ထိဖြစ်တာတော့ဖြစ်လာနေတာဒီတထောင်လွတ်မှနှစ်ကောင်လောက်ဖြစ်မယ်လို့ဆိုတယ်။အဲ့ဒီရဲ့ဆိုတာဒီလွန်ခဲ့တဲ့နှစ်20ရပဲဖြစ်တယ်အခုကတုတဲ့ရော့ဖို့ပဲရှိတယ်ပင်လယ်ပြင်ညဉ့်ညမ်းမှုကဟိုးရင်နေဆိုင်အများကြီးပို့လာတယ်အဲနောက်ပက်ကွက်မျိုးစုံနဲ့ဖမ်းလာတဲ့ခါကျတော့တေးသေးရောကြီးကြီးရောအန္တရာယ်အများကြီးဖြစ်နေတာပေါ့ဒါတော့ခုနလွန်ခဲ့တဲ့နှစ်20ရပြောတဲ့နှုန်းနဲ့အများကြီးထပ်ပြီးတော့ကျသွားနိုင်တယ
်လိပ်ပေါက်ကလေးတွေဟာကန်းချီမှာကနန်းတွေရဲ့ဖမ်းဆီးတက်စားတာကိုခံရလေရှိတယ်လို့ဒီလိုကနန်းအန္တရာယ်အပြင်လက်ဥကျူးတဲ့သူတွေဒါမှမဟုတ်ပင်လယ်ထွန်းငါးဖမ်းပိုက်တွေရဲ့အန္တရာယ်ကိုလည်းကြုံရပြန်တာပါလက်တွေကိုကာကွယ်ထိန်းသိမ်းတာတွေရှိနေတဲ့ဒီကျိုးလိုနေရာမှာတော့လက်ဥတူးသူတွေရဲ့အန္တရာယ်ကလွတ်ဖို့မလွယ်လှပါဘူးလက်ဥတလုံးရဲ့ဆေးကကျက်ဥတလုံးပေါက်ဆေးထက်ဆယ်ဆလောက်ပိုရတာကြောင့်လည်းလက်ဥရှာဖွေရောင်းတဲ့သူတွေအများအပြားရှိနေပါတယ်လူငယ်ရဲ့ဆယ်စုနှစ်နှစ်စုလောက်ကစလို့လက်တွေကာကွယ်ဆောက်ရှောက်ရေးကြိုးပမ်းလာခဲ့တဲ့ဦးဖုံးမင်းနဲ့အတူသူ့ရဲ့အဖွဲ့သားတွေကတော့လက်ဥတွေရှင်သန်နိုင်အောင်ကျင်းတူးပြီးတော့ချပေးတာအဲ့နောက်ရက်90ကနေ60အထိလိတ်ချင်းဝတ်တဲ့အချိန်မှာလဲကောက်ွယ်ဆောက်ရှောက်ပေးပြီးတော့တားပေါက်လေးတွေဖြစ်လာချိန်မှာတော့ဘေးအန္တရာယ်ကင်းကင်းနဲ့ပင်လယ်ထဲဆင်းသွားနိုင်အောင်လွှတ်ပေးတာဖြစ်ပါတယ်။ထိရောက်တဲ့ထိန်းသိမ်းကောက်ွယ်မှုတွေမလုပ်နိုင်ဘူးဆိုရင်ဒီရှားပါလိတ်မျိုးစိတ်တွေမျိုးတုံးသွားနိုင်တယ်လို့ဥဖုံးမေကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာရှိတဲ့ကပ္ပလိတ်မျိုးစိတ်တွေမျိုးတုံးကုန်မဲ့အန္တရာယ်တွေရှိနေတဲ့အကြောင်းမှာခင်ဖြူတွေတင်ပြသွားတော့ပါရှင်။ VOA American အသံရဲ့တင်းနှင်းလာနေညပိုင်းအစီအစဉ်တွေကည10:00နာရီအထိလိုင်းတိုမီတာ24 25 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတည်တခြင်းလက်ဆောင်တွေတောင်းလို့ရတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်သက်သာအမှ155ရန်ကုန်မြို့လိုလိမ့်မှုရေးသားပြပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ5ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊တက်တန့်ရောင်တည်င်းလွှာနဲ့ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုကြားမှာပါ။ဒါအပြင်သူယုံကြည်ရာကဏ္ဍမှာကဗျာဆရာမောင်လင်းရိတ်ကဘာအကြောင်းတွေပြောပြထားပါသလဲ
။နိုနွင်းကနေရုံးထွက်စအစွမ်းကုန်ညင်ညင်ညွတ်ညွတ်အလုံနဲ့ယုံရရမယ်အချိန်မှာတရားလက်လို့စကားတွေဟာလဲကျွန်တော်တို့ကိုနောက်ပြန်ဆွဲထားတဲ့အဖြစ်အမှောက်နေလို့ကျွန်တော်ယုံကြည်မိပါတယ်မှန်သောကောင်းသော
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ရှင်အခုတော့အရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကပြည်ပကိုဆန်တင်ဖို့ရောင်းချမှုနဲ့ပြီးခဲ့တဲ့နှစ်အတွင်းတိုးမြင့်လာခဲ့ပေမဲ့ဒေတာရင်းကဆန်အဓိကတင်ဖို့တဲ့နိုင်ငံတွေကိုချိမ့်ချမှုမဖြစ်စေဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညှိနှိုင်းခါမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကဆန်တွေဘဲကိုအဓိကတင်ဖို့နေတယ်လေဒေတာရင်းနိုင်ငံတွေရဲ့အရေးအသွေးဘလို့ကွာခြားတယ်လဲဆိုတာကိုတော့အခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဗီယက်နမ်နိုင်ငံမှာစက်တင်ဘာလ17ရက်ကနေ23ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြစ်ဝမ်း၅နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြပပုဂ္ဂိုလ်ဖြစ်တဲ့ဆန်ကိုဘလောက်ထိတင်ပို့ရောင်းချနေတယ်ဆိုတာနဲ့ဒေတာရင်းကဆန်အဓိကထွက်တဲ့တိုင်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေတယ်ဆိုတာတွေကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကအထက်သွင်းဆွေးနွေးသွားခဲ့တာပါ
We are rice exporting countries. At one time, Myanmar was a rice bowl of the world. And then, of course, our place was taken by Thailand. And then Vietnam.
Myanmar နိုင်ငံဟာဆန်ကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။တချိန်ကဆိုရင်မြန်မာနိုင်ငံဟာကမ္ဘာစပကြီးလိုတောင်တင်စားပြီးအခေါ်ခံခဲ့ရတာပါ။အဲ့ဒီနောက်မှာမြန်မာနိုင်ငံရဲ့နေရာကိုထိုင်းကယူသွားပြီးနောက်ပိုင်းမှာ Vietnam နိုင်ငံလည်းပါလာပါတယ်။ဒါပေမဲ့အဲ့ဒီလိုတခြားနိုင်ငံတွေကဆန်အများဆုံးတင်ပို့တဲ့သူတွေဖြစ်နေရှိနေကြပါပဲ။ကျမတို့နိုင်ငံကတော့မနစ်ကမှအရင်စစ်မဖြစ်ခင်ကာလကရှိခဲ့တဲ့ဆန်တင်ပို့မှုနှုန်းပမာဏကိုပြန်ပြီးရခဲ့တာပါ။ဒီလိုဆန်တင်ပို့မှုမြန်မာလာခြင်းကဗီယက်နမ်တို့ထိုင်းတို့ကိုမထိခိုက်ပါဘူး။ကမ္ဘာဆန်ဈေးကွက်မှာမြန်မာနိုင်ငံကပြန်ပြီးနေရာရလာနေခြင်းကထိုင်းတို့ဗီယက်နမ်တို့ရဲ့ဈေးကွက်တွေချင်းမြောင်းသွားတာမျိုးမဟုတ်ပါဘူး။ဒါကြောင့်ပြောင်းလဲနေတဲ့ကမ္ဘာဈေးကွက်အခြေအနေရကျမတို့အနေနဲ့ပြိုင်ဆိုင်မှုကိုကြောက်နေစရာမလိုပါဘူး။ကျမတို့ဟာတူညီတဲ့ဆန်တမျိုးတည်းကိုလည်းထုတ်စရာမလိုပါဘူး။ကျမတို့စီကဆန်ဝယ်တဲ့သူတွေဟာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဝယ်တဲ့သူတွေနဲ့ကွဲပြားပါတယ်။ကျမတို့နိုင်ငံရဲ့ဆန်တင်ပို့မှုမြင့်တက်လာတာကိုလည်းထိုင်းနဲ့ဗီယက်နမ်တို့ကစိုးရင်ကြမယ်မထင်ပါဘူး
။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဟာဆန်ချိန်ချိုးပြီးမြင့်တက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်တဲ့ဆန်အများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးအခုချိန်ထိတရားမဝင်မှောင်ခိုလမ်းကနေတင်သွင်းနေရဆဲဖြစ်တာကြောင့်မြန်မာပြည်ဘက်ကနှစ်နာမှုတွေအများပြားရှိနေကြောင်းမြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်
သူအဓိကကျွန်တော်တို့ရဲ့ဈေးကွက်ကဟိုဖြစ်နေတယ်တရုတ်နိုင်ငံဖြစ်နေတယ်ဒီနေ့ကျတော့သူကတရုတ်နိုင်ငံကိုငါးကျွန်းတယ်ဆိုတော့ဈေးကွက်60 90ရာတိကျတော့ဒီလိုအကြီးကြီးကျယ်ကျယ်ရှိတယ်ဒါကမှားဘူးနော်ကျန်တဲ့ဒီဟာလေ20 30နော်အာဖရိကကိုသူကဒီနော်ကသူသိနေတဲ့ကတည်းကတည်းကရောင်းမယ်ပေါ့ရောင်းကလေးဆောင်တော့ပမာဏလုံးတင်တာဒီလိုကြီးနေကျွန်တော်ကျေရောင်းချောက်လောင်းဆိုတာရှင်းနေတယ်တကယ်လုံးတင်တဲ့ဟာကိုကျန်တာလျှောက်ဆိုပြီးဖော်ရှုနေတော့တာဆိုတာလက်တွေ့ကြလုံးတင်တာဒီလိုကြီးနေကျွန်တော်ရှင်းပြလို့တော့
တရုတ်မြန်မာနယ်စပ်မူဆင်မြို့ကဆန်ကုန်သည်များအသင်းကဦးမင်းသိန်းကလည်းမြန်မာပြည်ကတရုတ်နိုင်ငံကိုတင်ပို့သည်များဆန်အားလုံးဟာတရားမဝင်နှီးလန့်နဲ့သွားနေကြောင်းပြောပါတယ
်ဒီလိုပြကျွန်တော်တို့တရုတ်ကျွန်တော်မြန်မာတရုတ်နယ်စပ်ကသွားတဲ့ဆန်တော့တရုတ်နိုင်ငံကလည်းတရားဝင်ခွင့်မပြုဘူးကျွန်တော်တို့ရှိဘူးဆိုတော့ကျွန်တော်ကခိုးသွားနေတဲ့ပုံစံပေါ့ဗျာနော
်ဟုတ်ကဲ့
ခိုးသွားနေတဲ့ပုံစံဆိုတော့ကျွန်တော်တို့ကတပိုင်းချုံတာပေါ့ဗျာတို့တော့ပြဲမှာကျော်တို့ဖမ်းနေတဲ့ချိန်မှာဖမ်းတယ်ကျွန်တော်တို့လက်ပေးနေတဲ့ချိန်မှာလက်ပေးတယ်အဲ့လိုဟာတွေရှိရတယ်ကျွန်တော်တို့ချင်တာတော့
ပြောနေကြတယ်ဗမာစီးပွားရေးလို့ပါကျွန်တော်ကတပန်းရှုံးတာပေါ့သူတို့ကတပန်းအတားယူထားတဲ့သဘောရှိတယ်နောက်တစ်ခါဗီဒီယိုတွားခြင်းအားဖြင့်လည်းကျွန်တော်တို့ကလည်းပြီးတော့ကောင်းလိုက်မကောင်းလိုက်လို့ဆိုစီးပွားရေးလည်းအဲ့လိုဖြစ်နေတာခင်ဗျာဒါပေမဲ့တရုတ်မြန်မာတရုတ်ရဇက်ကတွားခြင်းအားဖြင့်တော့ကျွန်တော်တို့အတွက်တော့ဟိုနည်းကျိုးရှိပါလေဒီမှာစီးရသွားတာဆိုရင်ကျွန်တော်တို့အတွက်ပေါ့လေဒါလို့ဆိုတော့ဘာလို့လဲဆိုတော့နယ်သမားတွေကနယ်မှာရှိတဲ့နယ်သမားအစားကျွန်တော်တို့လူဆယ်ဆောင်ပို့လို့ရပါတယ်အဲ့တော့ဒီပိုင်းတပိုင်းအပြေးစားလေးတွေလုပ်လို့ရပါတယ်အိုဘာစီကျွန်တော်ဥစားရှိသွားတဲ့လူဆိုတော့ဒါအင်အားကြီးတဲ့လူတော့ပဲအင်အားကြီးတဲ့ကုမ္ပဏီချို့တော့ပဲလုံနိုင်တာဆိုတော့မြန်မာနိုင်ငံကနေပြည်နယ်စပ်ကိုသွားတဲ့ကျွန်တော်တို့ဆန်းဆက်ပြေးမှုကတော့ကျွန်တော်မဆုံးဖြစ်ပါတော့ခင်ဗျဟုတ်ကဲ့
အဲ့တော့တကယ်လို့များပေါ့နော်အခုလိုမျိုးမှောင်ခုန်နည်းနဲ့မဟုတ်ဖဲနဲ့ဒီတရားဝင်မြန်မာဆန်တွေပေါ့နော်ဟိုစောစောကကျွန်တော်ပြောသလိုဟိုဟိုပေါ့အစိုးရကနေပြီးတော့ MOU လက်မှတ်ထိုးပြီးတရုတ်နဲ့မြန်မာကြားထဲမှာ G2G ပေါ့အစိုးရချင်းအော်နားလည်မှုရယူပြီးတော့ဒီဟိုပေါ့မြန်မာပြည်ကတင်ပို့တဲ့ကုန်စည်တွေကိုတရားဝင်တင်ပို့ခွင့်ရမယ်အထူးသဖြင့်ဆန်ပေါ့နော်တင်ပို့ခွင့်ရမယ်ဆိုရင်အခြေအနေကလက်ရှိတဲ့ပိုကောင်းလာမလားဘယ်လောက်များသိတာမလဲဗျာ
အဲဒီလိုရှိကြအောင်ဗျာကျွန်တော်အမေထိုးပြီးသွားမယ်ဆိုတော့ကျွန်တော်တို့ဆန်ကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံဆန်ပြောရရင်တော့ခက်ဆက်နားကြံခံတော့မှာဒီလိုညံ့ဖြစ်နေတာပါတယ်ကျွန်တော်အမေဒီမှာထိုးပြီးနေဒီနေဆိုရင်လည်းအခြေသေးကောင်းတဲ့ဟာပဲဒီလိုယူမှာစင်နာနေတဲ့ဟာ quality နေတာပဲဒီလိုနဲ့အပေါင်းအသင်းတဲ့ဟာပဲဒီလိုနဲ့ဆိုတော့အခုလိုကျွန်တော်တို့ပေါင်းဖို့သွားတယ်လို့ဒီလိုဒုံဖြစ်မှာမဟုတ်ဘူး။ဒါအများကြီးထမှာမဟုတ်ဘူး။တကယ်ဆိုရင်တော့ဟိုပေါ်ရကြည့်ရမယ်ဆိုရင်တော့ MU လက်မှတ်ထိုးသွားမယ်ဆိုရင်ကောင်းတာပဲ။ဒါပေမဲ့သူတို့ကစံတားယူမှာနော်။ကျွန်တော်တို့ဒီလိုဒီလိုပို့နေနေဆက်လာမှတပါလို့လုံးဝလက်ခံမှာမဟုတ်ဘူး
။ကြပန်းကိုသူကဝယ်မှာမဟုတ်တော့ဘူးပေါ့
။ကြပန်းလုံးဝမဝယ်တော့ရေသေးနည်းနဲ့ဟာပဲဝယ်မယ်။ရေသေးနည်းနဲ့ဟာပဲဝယ်မယ်။အခုတရားသွားလို့ဆိုရင်ဒီ20လောက်ပဲဝယ်မှာ။ဆို20ရာခိုင်နှုန်းပဲဖြစ်မှာပဲ။ဒါပြီးတော့ကျွန်တော်မြန်မာနိုင်ငံစားနဲ့ပြည်ပြီးတော့ဒီလိုရ quality အလောက်ကြီးမမြင်ဘူး quality မမြင်တာတော့မဝယ်ဘူးနပိုးမတန့်စင်တာတော့ဘာလို့ရှိသေးလဲသူတို့ကလည်း quality တိုင်းကိုတားကြည့်မှာ quality တိုင်းကြည့်မှာဆိုရင်အေးဟိုနတန့်တယ်လို့မတားနေသွားမှာပဲဟဲ့ကျွန်တော
်ဆိုတော့ဒီအခြေအနေကိုပေါ့လက်ရှိအခြေအနေတဲ့ကောင်းအောင်လုပ်နိုင်တဲ့အနေအထားရှိသလားဗျာအခုကျွန်တော်တို့ပြောနေကြသလိုမျိုးဟို MOU ထိုးရင်လည်းနည်းနည်းလေးဟိုပေါ့ဟို quantity ပေါ့နော်အရေးဟိုအရေးအတွက်တင်ပို့မှုကျသွားမယ်ဆိုရင်လည်းဒါကိုယ့်ဘက်ကပြန်နေနိုင်မှာပဲလေဆိုတော့
ဒါနဲ့နာမဟုတ်ကြဘူ
းလက်ရှိအနေထားတဲ့ပို့ပြီးတော့ကောင်းအောင်ဟိုပေါ့မြန်မာဟိုတောင်သူတွေမြန်မာဆန်ကုန်တွေဘက်ကအတွက်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်တဲ့နည်းလမ်းများရှိသေးလားဗျာ
လုပ်နိုင်တဲ့နည်းလမ်းကဒီလိုကြတရုတ်ကတော့ policy ညပြီးသွားတော့သူ့ကိုလည်းကျွန်တော်တို့မှာလာတဲ့ဆန်တွေကြားတယ်မဟာမန်ကပြောလို့လည်းမရဘူးဟုတ်လားသူတို့ကလည်းနည်းနည်းပါးပါးချော့ပြီးမှတယ်ကျွန်တော်တို့ကအဆင်ပြေလို့ထင်တာပို့ပြီးတော့ပေါ့လေလက်ရှိကပို့ပြီးတော့အဆင်ပြေနေထင်တာပဲဟုတ်လား
ဟုတ်ကဲ
့ဗမာလေးကတော့ပြောမယ်အဒီမဒီနာဆိုရကျွန်တော်ရှာတာနေတော့ဝင်နေနည်းနည်းပါးပါချော့ပြီးပါဆိုပြောလို့မရဘူးဒီပေါ်စီကဒီဒီပေါ်စီဒီကဘုံဆက်ထည့်လို့မရဘူ
းဟုတ်ကဲ့
ညတော့ဒီလက်ကောင်းချင်တယ်ဆိုတော့ကျွန်တော်ကနည်းနည်းဒီမှာစူးစမ်းပြီးလုပ်နေတယ်ဗျဘာမှမဖြစ်လာဘူးလေဥပါပဲ
ဟုတ်ကဲ့တော့ပေါ့မြန်မာအစိုးရကိုအကြံပေးမယ်ဆိုရင်ရောဒီကိစ္စအဒီအခြေအနေတွေပို့ပြီးတော့လက်ရှိတဲ့တိုးတက်ကောင်းမလာအောင်အကြံပေးမယ်ဆိုရင်ရောဘလို့အကြံတွေများပေးနိုင်မလဲဥ
ကျွန်တော်ရိုးတော့ကြံပေးခဲ့တယ်ကျွန်တော်တို့ကခင်ဗျို့ကစီဘာကူတောင်းကိုဒီခဏတော့ကျွန်တော်ဒီမှာအဖမ်းဆီးပြီးလာနေတယ်အဲ့ကျွန်တော်ဘယ်လိုလုပ်ရမလဲဒီကကုန်တွေညစ်နာတော့အဲ့တော့တရုတ်ဆိုရအောင်ကျွန်တော်တို့ဒီနိုင်ငံကိုလည်းဖြစ်ပြီးတော့ဆက်ဆံရေးကိုလည်းဆက်ဆံရေးနိုင်ပြီပါတော့ဆိုတော့ကျွန်တော်ဒီဆိုရတာမလုပ်သေးနိုင်ဘူးအဲ့ဒီချင်းကိုလေဘယ်မှမလုပ်သေးနိုင်ဘူ
း
ဟုတ်ကဲ့နောက်တစ်ခါရှားမီလန်းနေတယ်ကျွန်တော်မျိုးမျိုးအစည်းအဝေးတွေမှာတင်ပြတာတင်ပြတော့လည်းတစ်ဖြစ်လာခြင်းမရှိဘူးကြောက်ဟိုမှာဟိုတိုင်းနဲ့ရှိနေမှာပါ
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍပါဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ဒီကနေ့ဘာလ3ရက်ဂျာဖက်ရွေးကောက်ပွဲမှာမက်ဆလာနဲ့73ခုရှင်ပြိုင်တဲ့နေရာဒီအနာရဲ့ NLD ပါတီကနေပြီးတော့9နေရအနိုင်ရပြီးတော့တိုက်ခန့်ကြမ်းခံရေးပါတီက3နေရအနိုင်ရခဲ့ပါတယ်။ဂျာဖြတ်ယူကောက်ပွဲရလတ်တွေနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေအတိုင်းနေရအတော်များများအဖြစ်ထွက်ခဲ့ပေမဲ့ဒီရလတ်ရဆိုရင်တော့လာမယ့်2020ယူကောက်ပွဲကြီးဟာအနာရဲ့ NLD ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်။သရရှင်တွေရောဘလူးတင်မြင်ယူဆပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကြောင်းဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ပါဝင်ဆွေးနွေးမြန်မြန်လူသူတွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါ့အပြင်ကိုဆွေးနွေးမြန်မြန်လူတွေအကြောင်းအရာကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က 1-232-382-9994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blog ရေးပြောသမျှအစီအစဉ်မှာမြန်မာနိုင်ငံမှာရောင်းချတဲ့တရုတ်လုပ်တန်ဖိုးနဲ့စလက်ကင်စမတ်ဖုန်းတချို့ထဲမှာပါလာတဲ့ app တချို့ကလက်ကင်ဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုကယက်ကရှင်တွေမသိအောင်ရယူရဲလို့ Financial Times သတင်းစာကြီးမှာဖော်ပြခဲ့ပါတယ်။လက်ကင်စမတ်ဖုန်းတွေဝယ်တဲ့အခါပါလာတဲ့ app တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်ခုလိုကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူတတ်တယ်ဆိုတာကိုမြန်မာနိုင်ငံကလက်ကင်ဖုန်းသုံးသူတွေဘလောက်သတိထားမိကြပါသလဲ။မြန်မာနိုင်ငံမြို့အစုံမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုမေးမြန်းပြီးတော့မဆူမြမွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆန်းနိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံတန်ဖိုးနဲ့ဖုန်းတချို့တွေမှာချိုတင်ထည့်ပေးထားတဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူတယ်ဆိုတဲ့အကြောင်းကို Financial Times သတင်းစာကြီးထဲမှာမကြာခင်တုန်းကဖော်ပြခဲ့ပါတယ်တကယ်တော့ Android စနစ်သုံး smartphone တွေမှာလူသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုပိုင်းရှင်မသိအောင်ဆက်သွယ်ပြီးတော့ကိုယ့်ရဲ့ smartphone တွေကအချက်လက်တွေကိုအပြန်အလှန်အပေးယူလုပ်ကြတယ်ဆိုတာကို Virginia Tech ကပညာရှင်တွေကမကြာခင်ကပဲလေ့လာတွေ့ရှိထားခဲ့တာပါဒီတော့ Android စနစ်သုံးတရုတ်လုံးဈေးသက်သာတဲ့ဖုန်းတွေအသုံးများတဲ့မြန်မာနိုင်ငံမှာကိုယ့်နဲ့ပတ်သက်တဲ့ data အချက်အလက်လုံခြုံရေးအတွက်ဖုန်းဝယ်သူတွေဘလောက်အလေးထားကြပါသလဲမြန်မာနိုင်ငံနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းကိုမေးကြည့်ပါရစေ
။ကျွန်တော်ဒီအဲ့လောက်ပေါ့နော်။မြော်မဲရတော့ဆိုတက်ကနိုလော်ဂျီကိုတကယ်တည်းရဲ့လူ ਆ ပဲဒီဥစ္စာကိုအလေးထားပြီးတော့မှဟိုဗမာပြည်မှာတည်ထားတည်နေကြတာပဲရှိရဲ့ဗျ။တော့တော့လူကတော့ကျွန်တော်တို့ဒီမှာဆိုရင်အဲ့ဒီအကိစ္စနဲ့ပတ်သက်ပြီးတော့ဟိုတည်ကိုမတည်တာပုံပြီးတော့များပါတယ
်။လက်ကင် smartphone ရောင်းတဲ့သူတွေဘက်ကရောဈေးသက်သာတဲ့တရုတ်လိုဖုန်းတွေထဲမှာချိုတင်ထည့်ပေးထားတဲ့ app တွေကဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေအဲ့ဒီဖုန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်တွေမသိအောင်ရယူရဲဆိုတာမျိုးကိုသိကြပါသလား
။ Privacy နဲ့ပတ်သက်တာကတော့ဟိုတခါလေးကျတော့လေကျွန်တော်တို့ရောင်းလိုက်ပြီလေလေဒီ app တွေပါတယ်မပါဘူးဆိုတာတချို့ကိစ္စမျိုးကြာကျွန်တော်တို့ကိုယ်တိုင်လည်းမသိလိုက်တာလည်းရှိပါတယ
်။မသိလိုက်တာရှိတယ်ဆိုတော့သိလိုက်ရင်ကောကိုကတခုခုဒီ app တွေနဲ့ပတ်သက်ပြီးလုပ်ပေးတာမျိုးရောရှိလားရှင့်။
ကြည့်ပါရခင်ဗျာကျွန်တော်တို့ဆိုရင် app တကူကို install လုပ်တော့မှာပေါ့လေဟိုတော်တော်များများ user တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်မသိကြဘူးပေါ့လေအတိအမဲ့ကျွန်တော်တို့ကတော့ဒီ app တကူကို application တကူကိုဖုန်းပေါ်မှာ install လုပ်တော့မယ်ဆိုရင်တော့ကျွန်တော်တို့ကဟိုတိကျရှင်းပြပါတယ်ခင်ဗျာဒီဥစ္စာကတော့ user ရဲ့ information ကိုပါသွားနိုင်တယ် user ရဲ့ level မှာလည်းဘယ်လောက်လောက်ရှိတယ်နောက်တော့ဟိုကျွန်တော် install တကူလုပ်တော့မယ်ဆိုရင်တို့ယူသွားတော့မယ် data ပေါ့ဥပမာဒီ customer ရဲ့ဟို contact တွေယူသွားနိုင်တယ် date of birth ယူသွားနိုင်တယ်ဒါမျိုးတွေရှိကြတယ်ဆိုရင်ပေါ့လေဟိုကျွန်တော်တို့ကရှင်းပြရပါတယ်ခင်ဗျာရှင်းပြတဲ့ခါကျဒါပေမဲ့တချို့ customer တွေကြောင့်လည်းဟိုတိတ်ယုံကြည်ပါဘူးဆိုတော့ထည့်သွားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ခင်ဗျာအဲ့လိုမျိုးတွေတော့ကျွန်တော်တို့ကမြင်နေရတာပေါ့လေဟုတ်ကဲ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ပုံမှန်အပြည့် knowledge နဲ့လည်းပြောပြထားတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဆိုဘာတွေသုံးလဲဆိုတော့ DR ကို prevention လုပ်ပေးထားတဲ့ကျွန်တော် antivirus software မျိုးတွေပေါ့လေအဲ့လိုမျိုးတွေကျွန်တော်က free ထည့်ပေးလိုက်တာရှိပါတယ်ခင်ဗျာ
app တချို့ဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app ကိုမှသုံးချင်လို့တီးသန့် download လုပ်ယူကြသူတွေလည်းမနည်းဘူးလို့ဆိုပါတယ်ဥပမာတရုတ်ကလုပ်တဲ့ဇက်ဖြားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့ကိုပြည်စိုးထွန်းကပြောပြပါတယ်
ကျွန်တော်တို့ဒီမှာဆိုရင်ဒီပန်းစားတဲ့ data transfer လုပ်တဲ့ software တခုဆိုပါတော့ဒီမှာတော့ဟိုဇက်ပြလို့ခေါ်တာပေါ့နော်ဟိုဇက်ပြလို့ဟာမျိုးဖုန်းဆိုပါတော့ကျွန်တော် example ပြောပြတာပါဟုတ်ဇက်ပြလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ညံတယ်ပေါ့လေအဲ့လိုဇက်ပြလို့ဟာမျိုးကို user ကိုလည်းထည့်ကျင်ကြတယ်ဒါပေမဲ့အဲ့ဒီဇက်ပြဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကတိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုတိပေမဲ့လည်းဟိုတိတ်ရင်ရေးမကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ
Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးထဲမှာတော့တရုတ်လုံ Syntech B10 ဆိုတဲ့ smartphone ထဲမှာဝယ်ရဲကပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဘယ်မှာရှိနေလဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်မျိုးတွေကိုလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ်။ဒါရင်မကလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေတယ်လဲဆိုတာသိနိုင်ဖို့အချက်အလက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတစ်ခါတရံမှမျှဝေပို့ပေးတယ်လို့ဖော်ပြထားပါတယ်။ဒီတော့အဲ့ဒီတရုတ်လုံ Syntech smartphone ကလူသုံးများတဲ့ဖုန်းမျိုးတွေမှာပါပါသလား
ဟို syntax ဆိုတဲ့ဥစ္စာကသူကတော့ class level ကတော့ဒါ low end လေးနေထားပို့ပြီးတော့ပြားပါတယ်ဟုတ်ကဲ့ syntax ကတော့ syntax ကလည်းဟိုကျွန်တော်တို့ဒီမှာလည်းသူကဒီ operator တွေနဲ့ချိန်ပြီးတော့ရောင်းဝယ်တဲ့ operator ကိုယ်တိုင်ကတာဝန်ခံပြီးတော့ဖုံးဟိုရောင်းနေတဲ့ train နဲ့မှလည်းသူကပါတဲ့ဥစ္စာမျိုးပေါ့လေသူတို့ဒီဆိုရင်ဒီ Oridu လို့ပါလို့နဲ့တွဲပြီးတော့မှရောင်းတာရှိတယ်အဲ့လိုမျိုးတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
smartphone app တွေလူမှုကွန်ရက်တွေကသုံးဆွဲသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်မသိအောင်ခိုးယူတာမျိုးဟာအမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာတော့ဥပဒေကြောင့်ကနေအရေးယူနိုင်တဲ့တရားမဝင်ပြဿနာကြီးတစ်ခုဖြစ်ပါတယ်။ Facebook လူမှုကွန်ရက်ထဲမှာသုံးတဲ့ app တစ်ခုကတစ်စင်းသုံးဆွဲသူတန်းပေါင်းများစွာရဲ့အချက်အလက်တွေကိုခိုးယူခံရပြီးတဲ့နောက်မှာ Facebook ကုမ္ပဏီအကြီးအကဲကိုယ်တိုင်အမေရိကန်နဲ့ဥရောပလွှတ်တော်တွေမှာတွားရောက်ထွက်ဆိုဖြေရှင်းခဲ့ရတာပါ။အဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်မှာ EU ကပုံမတင်းချက်လုံခြုံတဲ့လုံခြုံရေးဆိုင်ရာကာကွယ်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။မြန်မာနိုင်ငံမှာရောအွန်လိုင်းပေါ်ကအချက်လက်တွေလုံခြုံရေးအတွက်ဘလောက်ထိထိရောက်ရောက်ဆောင်ရွက်မှုတွေရှိနေပါသလဲ
။ဟိုကျွန်တော်လောဆယ်မှာမြင်တာတော့အခုချိန်ကြီးပေါ်တော့ဒီဟိုလူတွေရဲ့ privacy နဲ့ပတ်သက်ပြီးတော့ဒီ ID နဲ့အချမ်းပါပေါ့နော်။ဟိုတကယ်လုံနေတဲ့ team တွေပေါ့တကယ်လုံတဲ့အဖွဲ့အစည်းတွေလို့ကျွန်တော်တို့အခုချိန်ကြီးတော့သိချာမြင်တာတော့မတွေ့သေးပါဘူးခင်ဗျ။တကယ်တမ်းကျပြောရင်စက်သွေးရေးအဖွဲ့အစည်းပေါ့နော်စက်သွေးရေးဥပဒေဌာနတို့ဘာလို့ကဒီလိုပြဿနာတွေဖြစ်နေလဲဒီလိုဟာမျိုးတွေဘယ်လိုမျိုး prevention လုပ်နေတာမျိုးကိုကျွန်တော်တို့တွေ့ရတာတော့မမြင်ပါဘူးဒီလိုပဲကျွန်တော်တို့ဒီနိုင်ငံဒီနိုင်ငံသားတွေဆိုတာကိုယ့်အကူပဲဖြည့်ရှင်းရတာပိုပြီးများတယ်လို့ပဲကျွန်တော်တို့ယူဆပါတယ
်နေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်ဆိုးထွန်းဖြစ်ပါတယ်အနောက်နိုင်ငံတွေမှာတုံးကြတဲ့ smartphone app တွေမှာလည်းသုံးဆွဲသူရဲ့အချက်လက်တွေကိုရယူနေကြတာမျိုးရှိပါတယ်ဒါပေမဲ့အဲ့ဒီ app တွေကသူတို့ download လုပ်မယ်ဆိုကြတဲ့ကသုံးသူရဲ့အချက်လက်တွေကိုကြော်ညာအတွက်ရယူကောင်းရယူနိုင်တယ်ဆိုတာကို term and condition အချက်တွေထဲမှာထည့်ထားပါတယ်။ဒါကိုသဘောတူမှ download လုပ်နိုင်တာမို့ကာယကံရှင်တွေဘက်ကသိတယ်လို့သတ်မှတ်လို့ရပါတယ်။ဒါပေမဲ့ဖုန်းဝယ်တွေကပါလာတဲ့ကြိုတင်ထည့်ပြီးသား app တွေမှာဘလို့အန္တရာယ်မျိုးရှိတယ်ဆိုတာကြိုသိဖို့ကတော့တာမန်ဖုန်းသုံးသူတွေအတွက်မလွယ်နိုင်ပါဘူး။ Apple ကုမ္ပဏီကနောက်ဆုံးထုတ်တဲ့ iPhone တစ်လုံးရဲ့ဈေးကမြန်မာနိုင်ငံမှာကျပ်ငွေ73သိန်းလောက်ရှိနေချိန်မှာစမတ်ဖုန်းလိုသုံးနိုင်တဲ့တရုတ်လိုဖုန်းတစ်လုံးကိုကျပ်3000လောက်နဲ့ဝယ်သုံးနိုင်နေတာမို့ဈေးသက်သာမှုရဲ့တစ်ဖက်မှာကိုမမြင်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတာသဘောပေါက်ထားဖို့တော့လိုမယ်ထင်ပါတယ်ရှင
်ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်သန့်ရောင်သတင်းလွှာကဏ္ဍပါအနုပညာလောကကသတင်းတူတူထထွားတွေကိုမအီတန်နာကျော်ကစူးစီးတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆင်းနေပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဗြိတိန်နိုင်ငံကဂီတမဂ္ဂဇင်းတစ်ဆောင်ဖြစ်တဲ့ Q မဂ္ဂဇင်းကအထူးချီးမြှင့်တဲ့ဆုဘသူများရရှိသွားပါတယ်ဒီနေ့မှာကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးတော့ပါမယ်ရှင
် Card of the North but never cuddles betrothed to the beauty that is Sarah McDonald don't be clever put your hands together for one who will live foreverNo Gallagher.
My soul flies away. ဒီနေ့ကဂီတမဂ္ဂဇင်းတစ်ဆောင်ဖြစ်တဲ့ Q မဂ္ဂဇင်းကအော်တိုဘာလဂုဏ်သားမှာပဲလန်ဒန်မှာကျင်းပခဲ့တဲ့နှစ်ပတ်လည်အခမ်းအနားမှာတော့ British Rock ဆိုတော့ No Gallagher တယောက် Q ဂီတဆုနှစ်ဆုရရှိသွားခဲ့တာပါNo Gallagher ကဗြိတိန်နာမည်ကနာမည်ကြီးတဲ့ Rock Guitar အဖွဲ့ဖြစ်တဲ့ Oasis အဖွဲ့ရဲ့တချင်းရေးဆရာလည်းဖြစ်ခဲ့ပြီးတော့တချင်းတွေကိုတည်ဆိုသူလည်းဖြစ်ပါတယ်။အဲဒီနောက်မှာတော့ High Flying Bird ဆိုတဲ့ Rock Guitar အဖွဲ့ကိုပူရဲတည်ထောင်ခဲ့တဲ့သူပါ။အဲဒီအဖွဲ့နဲ့ပဲတတရမြောက်ဒေးတပြား Who Built the Moon အခွေထွက်ခဲ့ပါတယ်
။ The winner is of course Sir Noel Gallagher.
Thank you so much. I haven't got any more speeches. I only wrote the one for the thing earlier. But I just want to say thank you so much. It was by the readers.
ကိုကျင်းလာသွားခဲ့တဲ့အခမ်းအနားမှာတော့အကောင်းဆုံးတဦးချင်းအမှုပညာရှင် Q ဂီတဆုနဲ့တေးလော့ကအတွက်အထူးကျွမ်းဆုံးဆောင်ရွက်နိုင်တဲ့သူ Q ဂီတဆုနှစ်ဆုရရှိသွားခဲ့ပါတယ်။1980ကာလတွေတုန်းက The Jam တေးဂီတအဖွဲ့နဲ့အတူထင်ရှားကျော်ကြားလာတဲ့တချင်းရေးဆရာ Paul Weller ကအခုကဘာရဲ့အကောင်းဆုံးဆိုတဲ့ဂီတဆုကိုရရှိခဲ့တာပါ။သူကအဲ့အခမ်းအနားမတိုင်ခင်သတင်းပတ်တွေတုံးမှာပဲလန်ဒန်မြို့တော်က Royal Festival ခမ်းမဆောင်ကြီးမှာဖျော်ဖြေခဲ့ပါသေးတယ်။ Main Clay နှစ်ယောက်နဲ့ဖွဲ့ထားတဲ့ Let's Eat Grandma ဆိုတဲ့ Pop Guitar အဖွဲ့ကတော့သူရဲ့ I'm All Ears ဆိုတဲ့တေးတပြားအတွက်အကောင်းဆုံး Q တေးတပြားဆုရရှိခဲ့ပါသေးတယ်။
I can tell you we did not anticipate that. So bloody hell.
Thanks, guys.
ရုပ်တရက်အောင်မြင်လာတဲ့အကောင်းဆုံး Q Guitar စု Q Best Breakthrough X ဆိုတဲ့စုကိုတော့ Gold Girl ဆိုတဲ့အဖွဲ့နဲ့ Idol ဆိုတဲ့တေးဂီတာနှစ်ဖွဲ့ကပူးရဲရသွားပါတယ်။အခုစုနဲ့အကောင်းဆုံးတေးတပြားစုနှစ်စုကိုတော့ Q Magazine ပရိသတ်တွေကနေပြီးမဲပေးရွေးချယ်ခဲ့ကြတာပါ။တခြားဂုံပြုစုတွေမှာတော့တသက်တာ Q Guitar စုဖြစ်တဲ့အစိုးရ Brad Anderson ကျူဂုံနူးဆောင်စုဖြစ်နေ Chic အဖွဲ့ကိုပူးပေါင်းပြီးတော့တည်ထောင်တဲ့ Neil Rogers နဲ့ Q Icon ဂီတစုအတွက်တော့ Echo and the Bunnymen အဖွဲ့ရဲ့ပင်လယ်အဆိုရှင် Ian McCulloch တို့ရရှိသွားခဲ့ပါတယ် Vision of a Life ဆိုတဲ့တေးတပြားနဲ့ Britain နိုင်ငံ Mercury စုကိုပြီးခဲ့တဲ့လကရရှိခဲ့တဲ့ Indie ဂီတအဖွဲ့ Wolf Ellis ကတော့ Q Best Life Act ဂီတစုကိုရရှိခဲ့ပါတယ်ရှင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.ပညာလောကကသတင်းတူတူထွထွားတွေကိုစူးစီးပြီးတော့တက်တန်ရောင်သတင်းလောကကဏ္ဍမှာမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရာကဏ္ဍပါ။ခုတစ်ပတ်အစီအစဉ်မှာတော့ကဗျာဆရာမောင်လင်းရိတ်ကဘာကိုယုံကြည်တယ်လဲဆိုတာနာစင်ကြမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဘာသာစကားအမှုပညာဖြစ်တဲ့ကဗျာတွေရေးနေတဲ့သူတယောက်ဖြစ်နေရောလူချင်းချင်းဆက်သွယ်တဲ့နေရာမှာစကားကိုလက်မလွတ်တမ်းအသုံးပြုနေရတဲ့လူတယောက်ဖြစ်နေပါကျွန်တော်ကစကားအပေါ်လေးနဲ့တန်ဖိုးထားဖို့ကြိုးစားပါတယ်နှုတ်ထွက်စကားကိုရောအရေးသားစာကိုရောပေါ့တာမန်ချင်းချင်းပြောရတဲ့စကားစမြည်ကိုရောရည်ရွယ်ချက်တစ်ခုနဲ့တရားဝင်ပြောရရေးရတဲ့စကားနဲ့စာကိုပါပေါ့ခုနောက်ပိုင်းသတိထားမိတာကကျွန်တော်တို့စီမှာယာဇကိုင်းဓမ္မကိုင်းသင်မှာစိုးရတဲ့အထူးသဖြင့်ယာဇကိုင်းမသင်ဖို့အထူးဂယုစိုက်ကြရတဲ့ကာလရှည်ကြာကနေလွတ်လာတဲ့နောက်ပိုင်းလူတွေရဲ့စကားပြောပုံတွေအတော်ပြောင်းသွားတာပါပဲအတော်လွတ်သွားကြတယ်လို့လဲပြောလို့ရမလားပဲပြောခွင့်ဆိုခွင့်တွေလွတ်လပ်သွားတဲ့အချိန်နဲ့နည်းပညာပိုင်းအရာအင်တာနက်အွန်လိုင်းသုံးနိုင်လာကြတဲ့အချိန်လူမှုကွန်ရက်ပေါ်မိုဘိုင်းတယ်လီဖုန်းကိုင်နိုင်သူတွေတက်လာနိုင်တဲ့အချိန်မှာအဲ့ဒီလူမှုကွန်ရက်ပေါ်ပွားစည်းလာတဲ့အုံနဲ့ကျင်းတဲ့ဇကားတွေကလည်းအပါအဝင်ပေါ့နုံနှင်းကနေယုံထွက်ဆအစွမ်းကုန်ညင်ညင်ညွတ်ညွတ်အလုံနဲ့ယုံရရမယ်အချိန်မှာတရားလက်လွတ်ဇကားတွေဟာလဲကျွန်တော်တို့ကိုနောက်ပြန်ဆွဲထားတဲ့အဖြစ်အမှောက်နေလို့ကျွန်တော်ယုံကြည်မိပါတယ်မှန်သောကောင်းသောဇကားတွေကိုအကျိုးရှိရာရှိချောင်းယဉ်ကျေးစွာပြောဖို့ကျွန်တော်ဟာကိုကိုကိုလဲတတိထားပြီးတတိပေးရပါတယ်မမှန်တဲ့စကားပြိမ်ပြင်းတဲ့စကားရိုင်းဆိုင်ကြမ်းတမ်းတဲ့စကားအချင်းချင်းမလိုမုန်းထားအောင်ခြိထိုးတတ်ရှူတဲ့စကားတွေကိုမပြောမိအောင်ငယ်ကလေးကတင်ကြားဆုံးမခံခဲ့ရတာဟာအင်မတန်အကျိုးရှိပါတယ်ဘာသာရေးအဆုံးအမဖြစ်တဲ့ဝစီဒုစရိုက်နှုတ်မှုမကောင်းခြင်းလေးမျိုးကိုသိထားရတာကကျွန်တော်ဘဝမှာစကားတွေအပေါ်သဘောထားမှန်လက်တွေ့ကျင့်သုံးမှုအမှန်ကိုရစေပါတယ်နောက်တစ်ခုကကျွန်တော်တို့လူတွေအချင်းချင်းပြောစကားတွေမှာကြားစကားတွေဟာလည်းအရေးပါအရေးကြီးတယ်လို့ထင်ပါတယ်ကြားစကားဆိုတာမီဒီယာစကားကိုဆိုလိုချင်တာပါမီဒီယာကကြားခံဆက်သွယ်ပြန်ကြားတဲ့င်းပါရတာဆိုတော့မီဒီယာစကားဟာ
ကြားစကားလို့ဆိုရင်လည်းမလွဲတမ်းပါဘူး။တရင်ဆက်တွေခကြီးထဲမှာမီဒီယာဟောင်းမီဒီယာသစ်တွေကကျွန်တော်တို့တွေအမြဲရှူရှိုက်နေရတဲ့ဒုတိယလေဒုလို့တင်စားလိုက်ရင်တောင်းမမှားတယ်မူထင်တာပဲ။ကျွန်တော်တို့ရဲ့ကံသုံးမအပေါ်တက်ရောက်နေတော့တာ။ဒါကြောင့်မီဒီယာစကားကြားစကားတွေဟာလည်းကျွန်တော်တို့လူအဖွဲ့အစည်းအတွက်အင်မတန်အရေးကြီးပါတယ်။စကားဆိုရမှာနားထောင်ရတာနဲ့ပြောကြရတာနှစ်မျိုးရှိတဲ့အနေနဲ့ကျွန်တော်ကတော့ပြောတဲ့နေရာမှာတတ်နိုင်သမျှနှုတ်ကိုထိမ့်မှုတတိထားပြီးဘယ်လိုမှရှောင်မရအောင်ရိုက်ခတ်နေတဲ့နားထောင်ရမယ့်စကားတွေကိုတော့မှန်မမှန်အကျိုးရှိမရှိတရားနဲ့ညီမညီပိုင်းဖြတ်ပုံဖြတ်ထားမထားစစ်ထုတ်ပြီးသင့်တယ်လို့နှလုံးသွင်းရပါတယ်ကျွန်တော်တို့နိုင်ငံလိုအမောင်တို့ကလွတ်ဆနိုင်ငံကောင်းမွန်တဲ့ပညာရေးကိုနှစ်ရှည်ကြာချို့ငဲ့ခဲ့ရတဲ့နိုင်ငံမှာမီဒီယာတက်မြောက်မှုကိုလေကလေးတွေရဲ့ပညာရေးမှာတင့်တယ်လို့ထည့်ပေးထားတဲ့ပြီလို့ကျွန်တော်ကတော့ယုံကြည်မိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ကိုထုတ်လင်းပေးခဲ့တာပါရှင်သောသားရှင်တို့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ဆက်လာနေညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ် VOA ကလည်းအခုထုတ်လင်းပေးခဲ့တဲ့တနင်္လာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိလိုင်းဒိုမီတာ3051တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါခုတော့ကြာရှိနေတဲ့အချိန်တွင်နောက်ဆုံးသတင်းအချင်းချုပ်ကိုမသိငင်ထိုက်ကပြောပြပေးပါဦ
းအီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုနဲ့ဗန္ဒာရေးကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တနင်္လာနေ့မှာတန်းခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစိတ်တစ်ပိုင်းအရအီရန်ရရှိထားတဲ့သက်တာခွင့်တွေကိုပြန်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရအခုလိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ6ရက်မနေ့ဖြန်အင်ကာနေ့ကျင်းပမဲ့သက်တမ်းဝက်ရွေးကောက်ပွဲတွေမှာသူတို့ပါတီကိုထောက်ခံသူတွေမဲသွားပေးကြဖို့တိုက်တွန်းတဲ့မဲဆွဲစည်းရုံးပွဲတွေကိုလက်ရှိ Republican သမ္မတ Donald Trump နဲ့ Democratic သမ္မတဟောင်း Barack Obama တို့အပြိုင်ဆိုင်ဆောင်ရွက်နေကြပါတယ်။သမ္မတ Trump ကလွှတ်တော်နှစ်ရက်စလုံးမှာသူ့ရဲ့ Republican အမတ်တွေကိုအနိုင်ရစေခြင်းပြီး Democrat တွေကတော့ဒီလိုတပါတီတည်းကလဝကြီးအုပ်ချုပ်ကင်ထားမဲ့အနေအထားမျိုးဖြစ်မလာအောင်ကြိုးပမ်းနေကြတာဖြစ်ပါတယ်။အမေရိကတက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ကိုဥတီလာနေကြတဲ့ရွှေပြောင်းအခြေချသူလူအုပ်ကြီးကဒီကနေ့တနင်္လာနေ့မှာတော့ကော်ဒိုဘာကနေမက္ကဆီကိုစီးတီးကိုရောက်အောင်ဆက်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်။မက္ကဆီကိုနိုင်ငံရဲ့မြို့တော်နဲ့ကီလိုမီတာ180ကျော်ဝေးတဲ့ကော်ဒိုဘာမြို့ကနေကားချုံစီးလမ်းလျှောက်ပြီးသွားဖို့ဆုံးဖြတ်ခဲ့ကြတာပါ။ဗီရာခရုစ်မြို့ကနေကီလိုမီတာ200ဝေးတဲ့ကော်ဒိုဘာမြို့ကိုရွှေပြောင်းအခြေချသူလူအုပ်ကြီးရောက်ရှိခဲ့ပြီးတဲ့နောက်မနေ့တနင်္ဂနွေနေ့မှာခီးဆက်ထွက်ကြဖို့ဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာဘာသာရေးကိုစော်ကားမှုနဲ့တည်တံ့ချက်မှတ်ခံထားတဲ့ခရစ်ယာန်အမျိုးသမီးကိုတရရသေးလွှတ်ပေးလိုက်ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်တရားသူကြီးတွေနဲ့စစ်တပ်တို့ကိုအမုန်းပွားလာအောင်လှုံ့ဆော်ရေးသားခဲ့တဲ့ပါကစ္စတန်ဘာသာရေးခေါင်းဆောင်တဦးရဲ့ Twitter စာမျက်နှာကို Twitter ကုမ္ပဏီကပိတ်ပစ်လိုက်ပါတယ်။ပါကစ္စတန်အစိုးရကဘာသာရေးခေါင်းဆောင်ခါဒီယန်ဟူစိန်ရစ်ဘီရဲ့Twitter အကောင့်ကိုပိတ်ပစ်ဖို့အတွက် Twitter လူမှုကွန်ရက်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ VOA American အသံရဲ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တခါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.